ကန်ဂျီနယ်မြောက်ပိုင်းပါဝင်အင်ဒီဂျင်ဘင်္ဂလားဒေ့ရှ်နေဇက်ကရိုဟင်ဂျာဒုက္ခသည်တွေအတွက် Food Flotilla for မြန်မာလို့အမည်ပေးထားတဲ့မလေးရှားအစိုးရမဟုတ်တဲ့ NGO ညွန့်ပေါင်းအဖွဲ့ကကူညီထောက်ပံ့မဲ့မလေးရှားတင်မောဟာမနက်ဖြန်အင်္ဂါနေ့မှာထိုင်းပိုင်နဲ့ထိုင်းရေပိုင်နဲ့တဲကိုရောက်လာပါတော့မယ်စေတနာဝန်ထမ်းအယောက်200နဲ့အတူစေဝါနဲ့အစားအစာတန်ချိန်2300တင်ဆောင်လာတဲ့အဲ့ဒီတင်မောဟာဖေဖော်ဝါရီလ8ရက်မှာရန်ကုန်စိတ်ကမ်းကိုစိုက်ကပ်မယ်လို့မျှော်လင့်ထားပါတယ်မတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင်
Nautical Alia လို့အမည်ပေးထားတဲ့မလေးရှားတင်မောဟာတောက်ချာနီကမလေးရှားနိုင်ငံကလန်စိတ်ကန်းကနေစတင်ထွက်ခွာချိန်မှာတင်မောစပိုင်းဆိုင်ရာချုံရင်းမှုကြောင့်ဆယ်နာရီလောက်ရနာခဲ့ရပြီးမှပြန်ပြီးထွက်ခွာနိုင်တာဖြစ်ပါတယ်။ဒါ့အပြင်နောက်ထပ်အခက်အခဲဖြစ်ရာသီဥတုဆိုးရွားမှုနဲ့လည်းသူတို့ရင်ဆိုင်ခဲ့ရကြောင်း Food Flotilla for မြန်မာအဖွဲ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလိုအပ်နေတဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးဖို့ရိတ်ခါနဲ့စေဝါတွေတင်ဆောင်လာတဲ့အလီယာတင်မောမလေးရှားစိတ်ကန်းကနေထွက်ခွာမဲ့အခမ်းအနားကိုမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကိုရိုင်းတက်ရောက်ပြီးအခုလိုမိန့်ခွန်းပြောကြားခဲ့ပါတယ
်။ Segala kesaksaan segala penderitaan
ရိုဟင်ဂျာတွေခံစားခဲ့ရတာတွေအားလုံးကိုမေ့နိုင်မှာမဟုတ်ပဲကျွန်တော်တို့အားလုံးတက်နိုင်သမျှအကူအညီသွားမှာဖြစ်ကြောင်းပြောကြားသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူတီတောင်မောင်းတော်ဒေသကဒုက္ခရောက်နေသူတွေကိုသွားရောက်အကူအညီပေးမဲ့မလေးရှားအစိုးရနဲ့ NGO အဖွဲ့တွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုကြိုဆိုကြောင်းဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာများအသင်း UK ဥက္ကဋ္ဌဦးထွန်းခင်ကအခုလိုပြောပါတယ
်။မလေးရှားဝန်ကြီးချုပ်အပါအဝင်မလေးရှားပြည်သူလူထုကလှုပ်ရှားမှုတွေပေါ်ရိုဟင်ဂျာတွေကျွန်တော်တို့အားလုံးကတော်တော်လေးကိုကြိုဆိုပါတယ်အတိအကျအဲ့ဒီမောင်းတော်ဒေသကိုရောက်အောင်သူပို့ပေးပြီးတော့တော်တော်လေးကိုအခြေအနေဆိုးနေပါတယ် displaced ဖြစ်တဲ့ရိုဟင်ဂျာတွေကအိမ်အိုးမင်းအိမ်မဲဆုံးကွာပြီးတော့စားအသောက်မရှိသူတို့ကိုတေးသေးရှားရှားကိုစနစ်တကျသူတို့စီရောက်အောင်ပစ္စည်းတွေကိုပေးဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ
်ဖေဖော်ဝါရီလ10ရက်နေ့လောက်မှာရန်ကုန်စိတ်ကန်းကိုတင်မောဆက်ရောက်မယ်လို့ခန့်မှန်းထားကြပြီးတင်မောဆက်ရောက်ချိန်မှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကသွားရောက်လက်ခံယူမှာဖြစ်ကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါရယ်အဓိကတစင်လူမှုကယ်ဆယ်ရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ရခိုင်ကိုပေးပို့မှာဖြစ်ပြီးရခိုင်ပြည်နယ်အစိုးရကနေတစင်မောင်းတော်အပါအဝင်ဒေသတွင်လိုအပ်နေတဲ့နေရာတွေကိုဖြန့်ဖြူးပေးဖို့စီစဉ်ထားတာဖြစ်ပါရယ်အဲ့ဒီတင်မောမှာလူ9000အတွက်ဆေးဝါးအကူအညီတွေပေးဖို့နဲ့ဒုက္ခသည်အယောက်2000ကနေ3000အထိရိတ်ခါတွေပေးဖို့တင်ဆောင်လာပါတယ်။ Nautical Alia မလေးရှားတင်မောဟာရန်ကုန်စိတ်ကမ်းကိုဆက်ရောက်ပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းတွေစီရိတ်ခါတွေပို့ဆောင်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်ရှင်။